အမေရိကန်အစိုးရတပ်တန်းဝက်လွှတ်တော်ရွှေကပွဲတွေကျင်းပဖို့နှစ်ရက်ပဲလှုပ်ပါတော့တယ်။လက်ရှိအာဏာရပါတီဒီမိုကရက်နဲ့အတိုက်အခံ Republican ပါတီတွေကြားမှာအပြိုင်အဆိုင်အကြိမ်နဲ့မဲဆွဲနေကြပါတယ်။ဒီရွေးကောက်ပွဲမှာသူတို့ကြိုက်နေတဲ့ပါတီကိုမဲထည့်ကြမဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေဘက်ကဘာတွေမျှော်လင့်ချက်ရှိနေပါသလဲ။လွှတ်တော်မှာဘယ်ပါတီကလွှမ်းမိုးလာနိုင်ခြင်းရှိမလဲ။မြန်မာအရေးမှာရောဘယ်လိုအပြောင်းအလဲတွေရှိမလဲ။ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်တင်ပြထားပါတယ်။
လာမယ့်အင်္ဂါနေ့မှာကျင်းပမယ့် American သမ္မတတပ်တန်းဝက်လွှတ်တော်ရွေးကောက်ပွဲရဲ့ထူးခြားချက်နဲ့ပတ်သက်လို့ဒီမိုကရက်တီကြီးစိုးထားတဲ့နယူးယောက်မှာနေထိုင်တဲ့ကိုမိုးချန်က VOA ကိုအခုလိုပြောပါတယ
်။ဒီတပ်တန်းဝက်ကဒီနှစ်မှာဘာထူးခြားသလဲဆိုတော့ကျွန်တော်တွေ့ရတဲ့တော့ကအောက်လွှတ်တော်ကလွှတ်တော်အမတ်အလုံးကရွေးကောက်ပွဲပြန်ဝင်ရတယ်။အဲ့ဒါထူးခြားတယ်။နောက်တစ်ခုကခုနအထက်လွှတ်တော်ကလည်းပဲထိုင်ကုန်35ကုန်ပေါ့နော်35ကုန်ဆိုတော့ဒါဟိုသုံးပုံတစ်ပုံတော့ရှိတယ်။ဆိုတော့အဓိကကအောက်လွှတ်တော်ကဘာကြောင့်အကုန်လုံးပြန်ဝင်ရသလဲဆိုတဲ့အနေထားမှာအဲလေ့လာကြည့်လိုက်တဲ့အချိန်ကျတော့ဒီကျွန်တော်တို့2020တုန်းကလုတ်ခဲ့တဲ့ဒီ census လေနော် census ဒီလူဦးရေကောက်တာလေကောက်ခံတဲ့ဟာလေ။အဲ့ဒီလူဦးရေကောက်ခံတဲ့ဟာရဲ့နောက်ဆက်တွဲရလက်ပေါ်မှာမူတည်ပြီးတော့သူတို့ကဒီနည်းမျိုးတွေကိုပြန်ပြီးတော့သတ်မှတ်တာပေါ့နော်လူဦးရေတွေကထိုးလာတာကိုလူဦးရေဒီ7နှစ်တစ်ခါလူဦးရေတိုးလာတဲ့အချိန်ကျတော့အဲ့ဒီလူဦးရေတိုးတဲ့ပုံမှာမူတည်ပြီးတော့မှသူကနည်းမျိုးတွေကိုပြန်ပြီးတော့သတ်မှတ်တယ်နည်းမျိုးတွေပြန်ဆွဲတာပေါ့နော် district ပေါ့နော်ခရိုင်ခေါ်မလားအဲ့ဒါတွေကိုနည်းမျိုးပြန်ဆွဲပြီးတော့မှအဲ့ဒီလူတွေကိုကိုစားပြုတဲ့ကိုယ်စားလှယ်တွေအနေနဲ့ဆိုပြီးတော့မှအခုဒီအောက်လွှတ်တော်မှာထိုင်ကုန်435ကုန်ရှိတာအကုန်လုံးရွေးကောက်ပွဲပြန်ဝင်ရတယ်ဆိုတဲ့ဟာရှိတယ
်။သူကိုယ်တိုင်ကတော့ပါတီပေါ်မူတည်တာထက်အရေးချင်းရှိတဲ့လွှတ်တော်အမတ်ကိုပဲမဲပေးမှာဖြစ်တယ်လို့ကိုမူချန်ကဆိုပါတယ်။နေဗားဒါပြည်နယ်လော့စ်ဗေဂတ်စ်ကစားသောက်ဆိုင်လုပ်ငန်းရှင်တအုပ်ဖြစ်တဲ့ဦးဆန်နီကတော့ပါတီပေါ်မူတည်ပြီးမဲပေးမယ်အကြောင်း VOE ကခုလိုပြောပါတယ
်။ကျွန်တော်ကတော့တင်ကြပေါ့ Republican ပါပဲ။အရင်ကလည်း Republican ပဲပြီးခဲ့ပါတယ်။ဘာလို့ပြီးရတဲ့အကြောင်းရင်းနှစ်ခုရှိပါတယ်။ကျွန်တော်တို့ဟိုတိုင်းဟိုအနေပေါ့လေကျွန်တော်စီးပွားရေးနဲ့ပတ်သက်လို့ပေါ့စီးပွားရေးနဲ့ပတ်သက်လို့ဆိုတာကျွန်တော်တို့ကလုပ်ငန်းလုပ်နေတော့သူက government က Biden အနေနဲ့သူကအများကြီးသူကလူတွေကို give away လုပ်လိုက်တယ်အများကြီးပေးလိုက်တယ်ပေါ့ပိုက်ဆံပေးလိုက်တဲ့ဟာပထမပိုင်းတော့သူတို့လူတွေအလုံးကဟုတ်မလို့လို့နဲ့ဒါပေမဲ့သူတို့စိတ်ထဲမှာတအားပြင်းသွားကြတယ်အလုံးလုံးပဲနဲ့သူတို့ပိုက်ဆံရရဲဆိုပြီးတော့အဲ့ဒီပိုက်ဆံကိုသူတို့ကတုံးရတယ်ပေါ့လေတုံးရတော့ကျွန်တော်လည်းပထမပိုင်းတော့နည်းနည်းရောင်းလို့ကောင်းတာလေးတွေပါလေတက်လာကြည့်လာပါတာရှိတယ်ဒါပေမဲ့အဆိုးဆုံးဖြစ်သွားတာပါဆိုလူတွေကအလုံးလုံးကြတော့အလုံးလုံးကြတော့တဲ့အတွက်ဘယ်လိုပဲအလုံးသမားရှာတာတအားခက်ပါတယ်ဒါကျွန်တော်တို့မှမဟုတ်ဘူးဟိုပါပေါ့ Amazon လို့ကုမ္ပဏီအကြီးကြီးတွေကအစသူတို့ကအလုံးသမားရှာတာတအားခက်သွားတယ်အဲ့ဒါအပြင်ကိုအလုံးသမားရဲ့တုံးတာကလည်းတအားကိုမြင့်သွားတယ်အရင်တုန်းကကျွန်တော်တို့ကိုကျက်လောက်ပေးလို့ရှိရတဲ့လူတယောက်ကအခုချိန်မှာကျွန်တော်တို့15ကျက်မပေးလို့ရှိမရတော့ဘူး။ဒါကျွန်တော်တို့အနေနဲ့ပေါ့လေ။အဲ့တော့သူတို့ဒီဝါကြီးတွေကလည်းကုမ္ပဏီကြီးတွေကလည်းသူတို့က20လောက်ထိပေးကြတာတနားကြီး။အဲ့တော့ဘာဖြစ်ဖြစ်အလုံးလုံးချင်တဲ့လူကတော်လေးနေတယ်။နောက်တစ်ချက်ကပို့ပြီးတော့ဆိုးလာတာလူတွေကအလုံးမလုံးကြဘူး။အဲ့ဒါအပြင်ကိုသူတို့ကအလုံးမလုံးလို့ရှိရင်လည်းဒီငွေရတယ်ဆိုပြီးတော့သူတို့အဲ့လိုဖြစ်တယ်။ပြီးတော့ဒီဟာထဲမှာသူတို့ကဟိုကက်ရှီယာရဲ့အလုပ်တွေဝိုင်းပြီးတော့လုပ်ကြတယ်။လုပ်ကြတော့ကျွန်တော်တို့ရဲ့လုပ်ငန်းလေး runner ပါအခါလေးကြလို့ရှိရင်မရမ်းမဖြစ်လို့လူငှားရလို့ရှိရင်ကျွန်တော်တို့ကကက်ရှ်နဲ့ပေးရတယ်ကက်ရှ်နဲ့ပေးရတယ်ဆိုတာကျွန်တော်တို့အတွက်အမြတ်ထဲကနေပြီးတော့အမြတ်ကနေပြီးတော့ပြန်ပါသွားတဲ့သဘောမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကရှုံးပေါ်ပါတယ်အဲ့ဒါအဓိကပ
ါတစ်ဖက်မှာလည်းမြမအရေးနဲ့ပတ်သက်ရင်ဒီမိုကရက်ပါတီတွေဘက်ကလှုပ်ဆောင်ချက်တွေကိုအားမရဘူးလို့ဦးဆန်နီကဆိုပါတယ်ကြိုတင်မဲပေးထားတဲ့ Maryland ပြည်နယ်မှာနေထိုင်သူမတ်အီကတော့ဒီတစ်ချိန်လွတ်တော်နဲ့ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာသူတို့ပြည်နယ်မှာတော့အရင်ကအတိုင်းဒီမိုကရက်ဘက်ကရှေ့ကပြေးနေတယ်လို့ VOA ကပြောပါတယ်။ဒီမိုကရက်ဘက်ကိုမဲထည့်ခဲ့ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုပြောပါတယ
်။အလက်ရှိအခြေအနေမှာတော့စီးပွားရေးပြန်ဦးမော်လာလုပ်နိုင်မယ်လို့တော့ကျွန်မကတော့ positively ပေါ့နော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလက်ရှိဒီမိုကရက်တဲမှာပေါ့နော်ပါဝင်လာတဲ့လူတွေကအရင်ကတည်းကအချိန်နဲ့မတူဘူး။လူငယ်တွေများတယ်။ပြီးတော့ Asian ပေါ့အာရှသားတွေများတယ်။ဒီစီးပွားရေးဒီလက်ရှိမှာဖြစ်နေတဲ့ဂျိုးဘိုက်ဒန်ရဲ့အဲလှုပ်ဆောင်ချက်ကြောင့်ပေါ့နော်ဒီမိုကရက်တီအားနည်းမယ်လို့တော့ကျွန်မကမထင်ဘူးပေါ့နော်ဟိုဒီဟိုဖြစ်နေတဲ့ policy တွေ ဒီရီဘလူဖြည့်ရှင်းလဲအဲဘသူကဖြည့်ရှင်းနိုင်မလဲဆိုတာကိုတော့ဒီပညာချက်ပေါ့နော်ပညာချက်လူတွေကပို့ပြီးတော့သိမယ်လို့ထင်တယ်ပေါ့နော်ဟုတ်ကဲ့
ဒါပြင်မယ်ရီလန်ပြည်နယ်မှာဒီမိုကရက်ပါတီဘက်ကကိုရီးယားတရုတ်အိန္ဒိယစတဲ့အာရှနွယ်ပွားတွေကိုအလေးထားနေရာပေးစည်းရုံးလာတာတွေ့ရတယ်လို့မတ်အီကပြောပါတယ်ဒါကြောင့်
မြန်မာအတိုင်းဝိုင်းနေဘက်ကလည်းတက်ဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှုတွေလွှတ်တော်အမတ်တွေကိုကူညီပံ့ပိုးပြီးအပြန်အလှန်အားဖြင့်မြန်မာအရေးကိုအလေးပေးလာအောင်လှုံ့ဆော်တင်တယ်လို့မြင်ကြောင်းမတ်အီကဆိုပါတယ်တိုးတော်လည်းညီမတို့ဒီနေ့မှာစပြီးတော့ပေါ့ဒီဟိုစာသူတို့ရဲ့ဖိတ်ခေါ်မှုတွေသူတို့ဖိတ်ကြားမှုတွေကိုညီမတို့တွားရောက်တယ်တွားရောက်တယ်ဒါကြတဲ့ဟိုဒါကြတဲ့ရှိုးတွေမှာပါ party lo senator ni ni maru wa chi twe mu shi ye so ye korea a chang korea di culture ko ti la me ko nai ngai ye a chang ko po pi lo ti la me so ye tu lo wa po pi lo na le la me myama yi wo le po na le la me di tamaru wa soft power ne tu lo chin kat po ne lu de lo lo myama myin ne bo no
indiana pi ne Indiana Police မြို့မှာနေထိုင်တဲ့ Burmese American Community Institute ဥက္ကဋ္ဌချင်းလူမျိုးဒေါက်တာရူဒင်းကတော့သူတို့ပြည်နယ်ကရွေးကောက်ပွဲအလားအလာကိုအခုလို VOE ကိုပြောပါတယ်
။အတိတ်ကဗမာဒီသားတွေပေါ့နော်။အဲ3000လောက်ရှိတယ်။ဒီ Fort Wayne နဲ့ဆိုလို့ရှိရင်4000လေးပါပေါ့လေ။အဲလောက်ရှိတယ်။အဲ့ဒါကတော့နည်းနည်းတော့ကွဲမယ်။ဒါပေမဲ့ဒီချင်းခရီးယန်အများစုကတော့ကျွန်တော်ထင်တယ် Republican ဘက်ကိုအားတာပါတယ် Republican တို့အားမဲပေးမဲ့အခြေအနေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဒီတစ်ချိန်လွတ်တော်မှာသူမဲပေးမဲ့ Republican ဘက်ကကြီးစိုးလာမယ်ဆိုရင်မျှော်လင့်ထားတဲ့ချက်တွေကိုတော့ဒေါက်တာရူဒင်းကအခုလိုပြောပြပါတယ
် American နိုင်ငံမှာဒီသမ္မတက Executive Power အပြည့်အဝရှိတယ်အုပ်ချုပ်ရေးအာဏာအပြည့်အဝရှိတယ်ဆိုတဲ့အခါကျတော့ဒီစီးပွားရေး policy တို့နိုင်ငံခြားရေးမူဝါဒတို့အဲ့ဒါကြတော့အတိအကဒီသမရရဲ့ဒီသဘောထားပဲဖြစ်တယ်ဆိုတော့အဲ့ဒီဟာတွေကတော့ပြောင်းလဲမယ်လို့မထင်ဘူးနောက်ဒီအဲကျွန်တော်တို့ဗမာပြည်နေနဲ့တွေ့ရင်ပေါ့နော်ဗမာပြည်ပေါ်မှာထားရှိတဲ့ဒီအမေရိကန်နိုင်ငံရဲ့ policy ကပြောင်းလဲမယ်လို့ကျွန်တော်မထင်ပါဘူးဘာလို့ဆိုတော့ဒီဟာတွေကအတိအကသမရနဲ့သူ့ရဲ့ဒီnational security advisor now နိုင်ငံခြားရေးဝန်ကြီးပေါ့เนาะသူတို့ကနေချမှတ်တာပုံများတယ်ပေါ့เนาะ now စီးပွားရေးတို့ဘာလို့မှလဲတမရရဲ့စီးပွားရေးကဒီပုံပြီးတော့ executive power ပိုရှိတယ်လေဒါပေမဲ့နောက်တစ်ခုကတော့ဒီလွှတ်တော်ကလည်းဥပဒေပြုရေးမှာအာ senate နဲ့ house ကတော်တော်လေးသူက power ရှိတယ်အဲဥပဒေပြုရေးမှာဆိုတော့တမရရဲ့တချို့တွေပေါ့နော်လုတ်ချင်တဲ့ policy တွေကို Republican ဖက်ကအားတာလာမယ်ဆိုလို့ရှိရင်လွှတ်တော်ကနေ block လုပ်နိုင်တယ်ပေါ့နော်ဆန့်ကျင်ပြီးတော့အဲ့ဒါဖျက်သိမ်းနိုင်တယ်သမရရဲ့ policy တွေကိုအကောင့်ထဲမှာပေါ်နိုင်အောင်ပေါ့နော်သူတို့ကနေဟန့်တားနိုင်မဲ့အခြေအနေတော့ရှိမယ်လို့ကျွန်တော်သုံးသပ်ပါတယ
်လွှတ်တော်မှာဘယ်ပါတီပဲကြီးစိုးကြီးစိုးမြမအရေးအတွက်နှစ်ပါတီလုံးကိုချိကဲ့ရမှာဖြစ်တယ်လို့ကိုမိုးချမ်းကပြောပါတယ်လက်ရှိမှာတော့ Republican Party ဘက်ကငွေကြေးဖောင်းပွားမှုရာဇဝတ်မှုပြဿနာတွေကိုအဓိကထောက်ပြပြီးသူတို့ကိုမဲပေးဖို့မဲဆွယ်နေတယ်လို့လက်ရှိအာဏာရ Democrat တွေဘက်ကတော့နိုင်ငံတွင်းစီးပွားရေးကျဆင်းမှုနဲ့ငွေကြေးဖောင်းပွားမှုကိစ္စတွေအတွက်စိုးရိမ်ပူပန်စရာမရှိကြောင်းပြောဆိုထားပါတယ်။ဒါ့အပြင် Democrat သမ္မတ Joe Biden ကလည်းလွှတ်တော်ရွေးကောက်ပွဲမဲဆယ်စည်းရုံးရေးခီးစဉ်တွေမှာနိုင်ငံရေးအကြမ်းဖက်မှုနဲ့ဒီမိုကရေစီစနစ်ကိုတိုက်ခိုက်ခံရရတယ်လို့သတိပေးပြောကြားထားပါတယ်ရှင်။